ထိုင်းမြန်မာနယ်စပ်တိုက်ပြည်နယ်အဝေးပြေးလက်မကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတည်ဆောင်လာတဲ့ pickup ကားငယ်တစ်စီးနဲ့ကုန်တင်ကားကြီးတစ်စီးမနေ့ကမျက်နှာချင်းဆိုင်တိုက်မိပြီးကားမောင်းသူနဲ့မြန်မာ၄ဦးအခုလိုသေဆုံးခဲ့ရပါတယ်။ကျန်တဲ့ကားပေါ်ပါလာသူနောက်ထပ်12ဦးလည်းထိခိုက်ဒဏ်ရာရခဲ့တာကြောင့်နီးစပ်ရာဆေးရုံမှာစေဝါကုသနေရတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ပစ်ကတ်ကားငယ်တစ်စီးဟာအချိန်ပြင်းပြင်းမောင်းနှင်လာတဲ့အချိန်မျက်နှာချင်းဆိုင်ကကုန်တင်ကားတစ်စီးကိုဝင်တိုက်ခဲ့ရကနေကားပေါ်မှာပါလာတဲ့တရားမဝင်မြန်မာအလုံးသိဆုံးတာဒါမှမဟုတ်ဒဏ်ရာရတာတွေရှိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်။
ဒီနေ့20ရက်နေ့မနေ့အစောပိုင်းပေါ့4နာရီလောက်မှာဒီထိုင်းနယ်စပ်တပ်ပြည်နယ်တပ်မြို့အဝင်းမှာရှိတဲ့အဝေးပြေးလမ်းမကြီးရဲ့ knee point တစ်ခုမှာပေါ့ဗျာ။အဲမှာကုန်တင်ရင်တစ်စီးနဲ့အခြားဆက်ကအရှင်ပြင်းပြင်းမောင်းလာတဲ့တရားမဝင်မြန်မာတွေတင်ဆောင်လာတဲ့တစ်ကတ်ရင်ငယ်တို့ဟာငင်းချင်းဆိုင်ကိုတက်မိကြတယ်ဗျ။အဲဒီမှာတစ်ကတ်ရင်ငယ်ကအရှင်ပြင်းပြီးမောင်းနေလာတာဖြစ်တဲ့ကြောင့်သူ့ရှေ့မျက်နှာချင်းဆိုင်ကကုန်တင်ရင်ကြီးကိုသူကပဲဝင်တိုက်လိုက်တာ။အဲ့ဖြစ်စမှာဆိုရင်ပစ်ကတ်ရင်ငယ်ပေါ်မှာလိုက်ပါလာတဲ့သူတွေဟာလွင့်စင်ပြုတ်ကြတာလေအချို့ကတော့မှောက်နေတဲ့ကားထဲမှာပိတ်မိနေတာစသဖြင့်ဖြစ်ကြလာပေါ့ဗျာအဲ့ဒီဖြစ်စမှာ9ဦးတည်ဆုံးခဲ့ပြီးတော့12ဦးအရတယ်လို့
အခင်းဖြစ်ပွားတဲ့နေရာမှာကားမောင်းသူနဲ့အတူမြန်မာနိုင်ငံသား4ဦးတည်ဆုံးခဲ့ပြီးနောက်ထပ်အမျိုးသား10ဦးနဲ့အမျိုးသမီး4ဦးကတော့ဒဏ်ရာရခဲ့တာဆိုပြီးတက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းသတင်းထုတ်ပြန်ထားပါတယ်။ကားပေါ်ပါလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲအထောက်ထားမရှိဝင်ရောက်လာကြသူတွေလို့သိရပြီးဒဏ်ရာရတဲ့လူနာအလုံးကိုတက်ခရိုင်အတွင်းကစေယုံကိုပို့ပြီးတော့ကုသနေရတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။တက်ပြည်နယ်မှာရှိတဲ့တက်မဟာရစေယုံကြီးမှာဆက်လက်စေကုသပေးနေစေရှိသလိုဒီလူကုန်မှုဖြစ်စဉ်မှာပါဝင်ပတ်သက်သူအလုံးဖမ်းမိဖို့အတွက်လည်းတက်ပြည်နယ်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံဆုပ်ပဲနေစေထေချောင်းကျွန်တော်သိရပါတယ်ဗျ။အဲဒီလိုဖြစ်စဉ်တွေကဒီနှစ်ထဲမှာဒီ2023နှစ်မှာ3ချိန်ရှိပါပြီ။ KI ဒေတာအဖြစ်ဒီမှာပြည်နယ်ဒေတာအဖြစ်မှာဖြစ်တာ3ချိန်ရှိ
။ဂျွန်လအတွင်းကလည်းထိုင်းနိုင်ငံအယုဒ္ဓယာခရိုင်နဲ့ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေတည်လာတဲ့ယာဉ်တွေတိမ်းမောက်ပြီး9ဦးတေဆုံးခဲ့ပါတယ်။အလားတူပြီးခဲ့တဲ့မေလတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတရာစင်ကျော်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိမ်းမောက်ပြီးနှစ်ဦးကတော့တေဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအကျက်တဲတွေပုံမိုဆိုးဝါးလာတာနဲ့အမျှအိနီနာချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကင်သူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေလည်းတိတိတသာပုံဆိုးလာနေတာပါ။လူကုန်ကူးခံရသူတွေကိုတည်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးရေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရင်မတော်တဆမှုဖြစ်ပြီးကားပေါ်ပါလာတဲ့မြန်မာတွေတေဆုံးရတဲ့ဖြစ်ရပ်တွေလည်းအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါရဲ့ရှင်။